မရိကန်ပြည်သူမှလူပြူလူမဲလူမျိုးရေးခွဲခြားပြီးအစုလိုက်ပြုံလဲတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့နှစ်တရာပြည့်ခန်းနာကိုတက်ရောက်ဖို့အိုကလာဟိုမာပြည်နယ်တိုဆာမြို့ကိုသမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့ပါတယ်။1922ခုနှစ်ကလူပြူလူရန်ကားတွေလက်ချက်ကြောင့်လူမဲ300လောက်သေဆုံးပြီး1000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။အမေရိကန်မှာသမ္မတတာဝန်ယူထားစဉ်ပထမဆုံးအကြိမ်ဖြစ်တွားရောက်ခဲ့တဲ့သမ္မတဘိုင်ဒန်ကတော့နာကျင်စရာဖြစ်ရတဲ့ကိုအတိမတ်ပြုလက်ခံပြီးကုစားဖို့ရည်ရွယ်တယ်လို့ပြောဆိုလိုက်ပါတယ
်။ I come here to help fill the silenceBecause in silence, wounds deepen.
နောက်ဆုံးမြေကွာချက်ကိုပြစ်စဖို့ဒီလိုလာပါနောက်ဆုံးမြေကထိခိုက်နာကျင်မှုတွေကိုပို့ပြီးနှဆိုင်တတ်ပါတယ်နာကျင်စရာဖြစ်ပေမဲ့တတိယအောင်းမြင့်မှုတွေကသာဒဏ်ရာတွေကိုကုစားနိုင်မှာပါလို့ဒိုဆာမျိုးက Greenwood ရင်ကျင်းမှုစင်တာကအင်္ဂါနေ့အောင်းမြင့်ပေါ်ရဲ့ခန်းနာမှာသမ္မတဘိုင်ဒန်ပြောလိုက်တာပါဖြစ်ပျက်ခဲ့တာတွေကိုအများသိအောင်မိမောင်းထုတ်ပြပြီးအမေရိကန်ပြည်သူတွေအားလုံးအပြည့်အဝသိနိုင်အောင်သမ္မတကရည်ရွယ်ထားတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရကဒိုဆာမျိုးကိုသူကလေးမမပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ပြည်သူမှလူမျိုးရေးအရချမ်းသာကွာမှုကွာချက်တွေကိုရှော့ချနိုင်အောင်လူမှုအသံဝင်တွေကြားမြင်းနီးမြုံနဲ့သုံးဆွဲသွားမှဖြစ်တဲ့အကြောင်းလဲအင်ဂျီရောကအစောပိုင်းမှာပြောဆိုထားတာပါဒိုဆာမျိုးမှ Black Wall Street လို့ခေါ်ကြတဲ့လူမဲလူချမ်းသာတွေနေထိုင်တဲ့ရပ်ကွက်မှာလူပြူလူရမ်းကားတွေတိုက်ခိုက်ဖြစ်စီတပ်ဖြတ်မှုတွေကိုကိုယ်တိုင်ကြုံခဲ့ပူးပြီးအခုချိန်ထိတက်ရှိထင်ရှားကြန့်ရှိနေသူကတော့3ဦးရှိနေဆက်ဖြစ်ပြီးအသက်အရွယ်ရှိနေကြပါပြီ1960ပြည့်လို့နေ့တည်းကလူမှုခွင့်ရေးလှုပ်ရှားမှုတွေမတိုင်ခင်နှစ်ပေါင်း40လောက်မှာတူဆာမြို့မှာလူမျိုးရေးခွဲခြားတပ်ဖြတ်မှုတွေနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်